အမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးတော့လက်ပတ်နေတဲ့ထိုင်းရည်ရွယ်လုပ်ငန်းအတွက်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကိုအမေရိကန်ကဆိုင်းငံ့လိုက်ပါတယ်။ထိုင်းနိုင်ငံရဲ့ရေနဲ့ရေထွက်လုပ်ငန်းမှာရေလုတ်သားတွေရဲ့ရပိုင်ခွင့်ကိုတိုးတက်အောင်ကြိုးစားဖို့ပြက်ကွက်တာကြောင့်အခုလိုဆိုင်းငံ့လိုက်တာဆိုပေမဲ့ဒီရေလုတ်ငန်းမှာလှုပ်လှုပ်နေကြတဲ့တန်းနဲ့ချီတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်ဘလို့အခြေအနေမျိုးနဲ့ရင်ဆိုင်ရနိုင်မလဲဆိုတဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအီအီမာကစုံစမ်းတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံကပင်လယ်ဇာနဲ့ရေထွက်ကုန်ပြပို့မှုလုပ်ငန်းတွေမှာအလို့သမားရပိုင်ခွင့်ဆိုင်ရာပြဿနာကကာလတောင်ရှည်ရှိနေစေဖြစ်တဲ့အတွက်ထိုင်းပင်လယ်ဇာလုပ်ငန်းအားလုံးအတွက်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေလက်လွတ်ဆုံးရှုံးရဖို့ရှိတယ်ဆိုပြီးအမေရိကန်နိုင်ငံကပြောဆိုပြီးတော့နောက်ပိုင်းလာမယ့်2020ခုနှစ်အတွင်းမှာမြန်မာရှေ့တောင်လုပ်သမားတွေအလို့လက်မဲ့အခြေအနေကိုဆက်ရောက်နိုင်ပွဲရှိတယ်ဆိုပြီးမြန်မာရှေ့တောင်လုပ်သမားတွေလုံဆောင်နေတဲ့ AAC မဟာမိတ်ဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကပြောပြပါတယ်
အဲ့တော့ရေလုတ်သားပြည်ရနာလုပ်နေတဲ့အလို့သမား5000ဆိုပြီးဆိုတော့သူကအဲ့ဒီဟာကိုခုပြီးတော့လုပ်နေရတာပေါ့ကျွန်မအေဂန်တို့အဲနောက်တော့ဒီဟိုပန်ရှင်လုတ်တာတို့ပတ်ရှင်ပိတ်တာတို့နိုင်ငံပို့ပို့ export ကုန်ထုတ်တာတို့ကြီးထုတ်တာတို့သဇုံခွာတာတို့ငါးခွာတာအဲ့ဒီလုပ်ငန်းတွေကိုလိမ့်တာကတကယ်လို့ဒီကိစ္စကိုကင်ွယ်လို့မြန်ထိုင်းစီဝါရေးပိတ်ဆို့တဲ့သဘောတက်ရောက်လို့ရှိရင်မြန်မာအလို့လက်နဲ့ဖြစ်သွားနိုင်တယ်တမျိုးနဲ့မှာဆိုအနည်းဆုံး3သိန်းလောက်ရှိတယ်ဗျာပြန်နေပတ်သက်တဲ့လုပ်ငန်းကိစ္စပြုလို့ဆုံးသိန်းလောက်ရှိတယ်။အဲဒီကမှဆိုရင်စောက်ပိုင်းခရိုင်ဗျာ၊တချွတ်ခရိုင်ဗျာ၊အဲဖြစ်ပေါ်ပြီးကျူမူပြီးသမှုဆုခါ၊သမှုပကာမာချိုင်အဲဒီလိုနဲ့တခုမှလုံတာဒီပြည်နယ်နဲ့ပတ်သက်ပြီးတော့မှကျော်လို့တနေရာကိုလူပေါင်း3000လောက်သုံးတာ။ဆယ်ယုံဆိုလို့ရှိရင်ကွာကျွန်တို့နဲ့မှဆယ်ယုံရှိလို့ရှိရင်လူပေါင်း3000ကျော်ပါပြီ။ဒါတချွတ်ကျော်လို့ခံမှန်းတာကျွန်တို့နဲ့မှလို့လုံယုံကရေလုံတာလုံယုံကအဲလက်တကြီးလုံယုံတတ်တတ်ကိုလူပေါင်း9000လောက်သုံးတဲ့အလုပ်ရုံ3000လောက်သုံးတဲ့အလုပ်ရုံကမြို့နယ်တစ်ခုမှာအနည်းဆုံးလုပ်ငန်း50လောက်ရှိတယ်။ငကြီးလူသားပြီးခုပြီးကြောက်ရတဲ့လုပ်ငန်းတော့အဲ့တော့ကျွန်တော်တို့မြို့နယ်ပေါင်း5မြို့နယ်လောက်ပြုတ်သွားမယ်ဆိုတော့အတွက်ရှိတယ်။ခိုင်းစည်းဝါးရေးကြရင်ကျွန်တော်တို့နိုင်ငံသားတွေကတော့တိန်းကနန်းနဲ့မဟုတ်တန်းကနန်းနဲ့ကိုကျွန်တော်တို့ကဒုက္ခရောက်မယ်အခက်အခဲဖြစ်မယ်အလုပ်လက်မဲ့ဖြစ်ပြီးတော့လုပ်မယ်အလုပ်လက်မဲ့ဖြစ
်ထိုင်းပြည်လည်းကထုတ်လုပ်တင်ပို့မှုဟာကဘာမှာတတိယအကြီးဆုံးဖြစ်ပါတယ်။ဒါပေမဲ့ဒီလုပ်ငန်းမှာအများဆုံးလုပ်ကင်နေတဲ့ရွှေပြောင်းလုပ်သားတွေပေါ်ကျွန်ပြုတ်ခိုင်းပြည်မှုတွေနဲ့လူပုံကူးမှုတွေရှိနေကြောင်းသတင်းတွေထွက်လာတဲ့အတွက်ထိုင်းပြည်လည်းကလုပ်ငန်းတင်ပို့မှုဟာမကြသေးခင်နှစ်တွေတုန်းကအတော်လေးနာမည်ပြက်ခဲ့တာပါ။ဒီပြဿနာတွေကိုကျော်လွှမ်းနိုင်ဖို့အတွက်ထိုင်းအစိုးရကရေလုတ်သားတွေနဲ့ပတ်သက်လို့နိုင်ငံတကာစံပြန်စံညွှန်းတဲ့အညီဥပဒေတွေပြဋ္ဌာန်းခဲ့ပြီးနဲ့ဒါတွေကိုလုပ်ငန်းရှင်တွေကလိုက်လုံနိုင်တာတွေတော့သိမရှိသေးပါဘူး။ဥပဒေပါလုံအားကတွေကလည်းနည်းနေသေးတာကြောင့်မြန်မာရေလုတ်သားတွေကိုစေလွှတ်ရေးကိုလည်းမြန်မာလူသမားဝန်ကြီးဌာနဘက်ကလည်းစိုင်းငံ့ထားပါတယ်။ထိုင်းနိုင်ငံကပင်လယ်ဇာနဲ့ရေထွက်ကုန်ပြပို့မှုလုပ်ငန်းတွေမှာအလို့သမားရပိုင်ခွင့်ဆိုင်ရာတွေမပေးနိုင်သေးတာကြောင့်ထိုင်းပင်လယ်ဇာလုပ်ခဲ့ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေလက်လွတ်ဆုံးရှုံးရဖို့ရှိနေတယ်ဆိုပြီးအမေရိကန်ကုန်သွယ်ရေးတာဝန်ခံအရာရှိကမကြသေးခင်ကပဲပြောဆိုခဲ့တာပါ။ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးဆိုင်ရာမှုဟာ2020ဧပြီလမှာစတင်တက်ရောက်မှာဖြစ်ပါတယ်။ဒီလိုတက်ရောက်မှုရဲ့အကျိုးဆက်ကြောင့်မြန်မာလူသမားတွေအတွက်နေရာရင်းကိုအလုံးရင်းနဲ့ပြန်ရလာမျိုးတွေနဲ့အလုံးလက်နဲ့အခြေအနေကိုဆက်ရောက်နိုင်တယ်လို့လည်းဥခိုင်ကြီးကပြောဆိုခဲ့ပါတယ်။
ဒီလိုအလုံးနဲ့ခင်းနဲ့ပြန်ရင်ဗမာပြည်တွေကိုပြန်ပြန်မပြန်ရင်ဒီမှာအလိုပေါ်ရတဲ့လူကိုဝင်လို့ရင်းနဲ့ပဲတရားဝင်ရတယ်တရားမှုဖြစ်သွားနိုင်တာကျွန်တော်ခံမှန်းတယ်အဲ့တော့ထိုင်းလုံလိုက်ချင်းကြီးလည်းဒီတော်ဒီမှာတော့တတော်ကြီးကိုဒီတုံ့ပြန်နေတာပေါ့ဒီရက်ပိုင်းမှာ
GSC အစီအစဉ်လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးကိုခံစားမှုရှိတဲ့နိုင်ငံတွေအတွက်တက်မဲ့ကုန်ပစ္စည်းတွေအပေါ်အမေရိကန်ကအခွန်ကင်းလုပ်ခွင့်ပေးထားတာဖြစ်ပါတယ်။ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးဆိုင်ရာမှုဟာအမေရိကန်ဒေါ်လာ 1.3 ဘီလီယံရှိတယ်ဆိုပြီး Bloomberg သတင်းမှလည်းဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာလည်းထိုင်းစီးပွားရေးကျဆင်းနေတာကြောင့်အော်တိုဘာလထဲမှာပဲစက်ရုံတုံရုံဘက်ဟာရုတ်တရက်ပိတ်ပစ်လိုက်ရပြီးထောင်ကနန်းရှိတဲ့မြန်မာလူသမားတွေအလုံးလက်မဲ့ဖြစ်ခဲ့ရပါတယ်ရှင်။